ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလှုံ့ဆော်ရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ 4,300 နီးပါးရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်ဥယျာဉ်တန်တဝက်နီးပါးဟာဖြစ်တယ်လို့နေရာမှာစိုးစိုးဝါးဝါးချိန်နေရင်ဆိုင်နေကြရပြီးအခုညီအပူတပြင်းလိုအပ်နေတာကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းအရေးပေါ်အကူအညီပေးနိုင်ရေးတိုးမြင့်ဆောင်ရွက်နေကြောင်းဂျနီဗာမြို့ကနေသတင်းတောက်လီဆာရှ်လိုင်းပေးပို့ထားပါတယ်။ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်အမြင့်ဆုံး2000ကနေ1000လောက်ထိကြာဆင်းသွားပါတယ်။ဝင်လာတဲ့ဒုက္ခသည်ဥယျာဉ်တိတိတသာကြာဆင်းသွားတဲ့အတွက်ဘင်္ဂလားဒေ့ရှ်နေဆက်မှာရှိသားပြီးသားရိုဟင်ဂျာဒုက္ခသည်စခန်းတွေနားမှာအခုနောက်ဆုံးဖွင့်လိုက်တဲ့ဒုက္ခသည်စခန်းတွေပြုတ်သိမ့်နေတဲ့အခြေအနေကိုအနည်းငယ်သက်သာရရစေပါတယ်။အသည့်ရောက်လာတဲ့ဒုက္ခသည်တွေအတွက်စတူယန်မီတာ800အကျယ်ဝန်းရှိတဲ့စခန်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသုံးခွင့်ပေးထားပါတယ်။မုတ်သုံးမှုနဲ့လေတံကိုကာကွယ်နိုင်ဖို့ဒုက္ခသည်တွေပလတ်စတစ်ရွက်ဖြင့်နေရအောင်တက်နိုင်သမျှဝေငှပေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါတယ်။ဆိုးရတဲ့ရာသီဥတုလူ့ရေထူထပ်မှုနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာအတွက်အထူးစိုးရိမ်နေရတယ်လို့ UNHCR ပြောခွင့်ရအန်ဒရူးမန်စီကပြောပါတယ
် There are risks of diseases so that's why the extension is so crucial
ဒီမှာကကူးစက်ရောဂါအန္တရာယ်ရှိပါတယ်ဒါကြောင့်ဒုက္ခသည်တွေစိတ်ဆီစီမှုရောကျသွားဖို့အတွက်ဒီစကန်ကသိတ်ကိုအရေးကြီးပြီးဒီစကန်တွေမှာမိန်လာစနစ်နဲ့တောက်ရည်တန်းစတာတွေစနစ်တကျဆောင်ရွက်ပေးဖို့လိုနေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဟာရေကြောက်ဖြစ်တတ်တဲ့ဝမ်းလျှောနဲ့ကာလဝမ်းရောဂါ၊သွေးလွန်တိုကွေးနဲ့ငှက်ဖျားစတဲ့ကူးစက်ရောဂါအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဒူရေရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရအမျိုးသမီးဖာဒီလာချာဟိတ်ကပြောပါတယ
်။ We have also concerns about the injured. They need to be cared for.the immunization rates among
သူတို့ထိခိုက်ဒဏ်ရာရမှာကိုလည်းစိုးရိမ်မိပါတယ်။ဒါအတွက်သူတို့ဂရုစိုက်ဖို့လိုပါတယ်။ကာကွယ်ဆေးထိုးထားတဲ့ကလေးကအနည်းစုပဲရှိပြီးမိသားစုတွေမှာကလေးကများပြီးအာဟာရချို့တဲ့နေကြမယ်ဆိုရင်ပြီးတော့ကွင်းပြင်ကြီးထဲမှာပဲနေကြရတော့ဝက်သက်ရောဂါဖြစ်လာနိုင်တယ်လို့တခြားကလေးငယ်တွေကိုလည်းကူးစက်နိုင်ခြေကအများများပါတယ
်။ဒုက္ခသည်တွေရဲ့ကျန်းမာရေးအတွက်ကူးစက်ရောဂါပြန်ပွားမှုတားဆီးရေးဝန်ထမ်းတွေဒီစကန်နဲ့မှာစတင်လှုပ်ဆောင်နေကြောင်း WHO ပြောခွင့်ရချာဟိပ်ကပြောပါတယ်ရေသန့်ဆေးပြား2တန်းနဲ့ဝမ်းယောဂကာကွယ်ဆေး2000ကိုဖြန့်ဝေပေးထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်လောက်ကစလို့ဝက်သက်နဲ့ပိုလီယိုယောဂကာကွယ်ဆေးတွေထိုးပေးနေပြီးကလေးငယ်တသိန်းခွဲအထိထိုးပေးပြီးပြီလို့သူမကပြောပါတယ်ခင်ဗျာ